ဖေဖော်ဝါရီလကသူလူကြီးကမက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ပြည်ထောင်စုဘက်ကိုဦးတည်လာနေချိန်မှာပဲအမေရိကန်တောင်ပိုင်းနယ်စပ်ကိုတပ်ဖွဲ့ဝင်ရာနဲ့ချီချထားပြီးအပေါ်အမေရိကန်စစ်ထာနာချုပ်ပန်ဒဂွန်တောင်ဝရှိသူတွေအသေးစိတ်ဆောင်ရွက်နေကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်ပရော့ကိုသွားတဲ့အစည်းအဝေးတွင်ကာကွယ်ရေးဝန်ကြီးမက်ဒစ်ကသတင်းတော်တွေကိုပြောဆိုခဲ့တာပါတောင်ပိုင်းရင်းအနေနဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုရာနဲ့ချီတဲ့တပ်ဖွဲ့တွေဆစ်လုပေးဖို့အမေရိကန်လုံခြုံရေးဝန်ကြီးဌာနရဲ့ပန်ကြားချက်ကိုပန်ဒဂွန်စစ်ထာနာချုပ်ကပြီးခဲ့တဲ့တောက်ကြနေ့ကတည်ပြုလိုက်တာပါပြည်ရဲ့တောက်ကြနေ့ကထုတ်တဲ့အကြေညာချက်မှာတော့တပ်ဖွဲ့ဝင်တွေအနေနဲ့လက်ဆက်လုံခြုံရေးတပ်ဖွဲ့တွေကိုပံ့ပိုးပေးမှဖြစ်ကြောင်းဖော်ပြထားပါတယ်။အစည်းအဝေးရေးဆွဲရမှာထောက်ပံ့မှုစေဖွဲ့တွေယာယီခေလုံးစခန်းတွေစောက်လုံးမှုတွေနဲ့အတူတခြားထောက်ပံ့ရေးကူညီလုပ်ငန်းတွေကိုလည်းဆောင်ရွက်တော့မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လက်ဆက်လုံခြုံရေးတောင်းရှိသူတွေကိုထောက်ပံ့ကူညီရေးအတွက်အမျိုးသားအစောင့်တက်ကတပ်ဖွဲ့ဝင်2000ကျော်ချထားပေးပြီးလည်းဖြစ်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးဝင်ရောက်လာမဲ့ရွှေပြောင်းဝင်ရောက်သူတွေနိုင်ငံရေးခေါလုံးဝင်ရှောက်ထားဖို့ကြိုးစားသူတွေကိုတားဆီးနိုင်ဖို့အတွက်အမေရိကန်သမ္မတထရမ့်အစိုးရဘက်ကသမ္မတညီကြားချက်တတိယကိုထုတ်ပြန်ဖို့သုံးသပ်နေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ